တရုတ်နဲ့ရုရှားသမ္မတတို့ကတော့တရုတ်မှာတွေ့ဆုံကြပြီးခိုင်မြဲတဲ့ဆက်ဆံရေးကိုအမွန်တင်ခဲ့ကြပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဒီနေ့တရုတ်နိုင်ငံဘီဂျင်းမြို့မှာတွေ့ဆုံကြစဉ်နှစ်နိုင်ငံခိုင်မြဲတဲ့ဆက်ဆံရေးကိုအမွန်တင်ပြောကြားခဲ့ကြတာပါ။တရုတ်ရဲ့ခေတ်သစ်ပိုလမကြီးအစည်းအဝေးစတင်ခဲ့တာ၁၀နှစ်ပြည့်အထိမ်းအမှတ်ကျင်းပတဲ့ညီလာခံတွေ့လာတဲ့ရုရှားသမ္မတပူတင်နဲ့သမ္မတရှီတို့တည်တံ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်။သမ္မတရှီကမိတ်ဆွေဟောင်ကြီးလို့သမ္မတပူတင်ကိုရည်ညွှန်းခေါ်ဆိုပြီးတရုတ်နဲ့ရုရှားကြားနိုင်ငံရေးယုံကြည်မှုဟာပိုမိုခိုင်မြဲလာပြီးနှစ်နိုင်ငံကြားနီးကပ်ထိရောက်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ပြောကြားခဲ့ပါတယ်။လက်ရှိခက်ခဲတဲ့အခြေအနေတွေအောက်မှာနိုင်ငံကြားရေးမူဝါဒဆိုင်ရာနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့လည်းရုရှားသမ္မတကအဖွဲ့မင်းကပြောကြားခဲ့ပါသေးတယ်။နှစ်နိုင်ငံကြားကုန်သွယ်မှုတန်ဖိုးဟာဒီနှစ်အတွင်းစံချိန်တရောင်ဒေါ်လာဘီလီယံ200အထိရောက်လိမ့်မယ်လို့ကောင်းဆောင်နှစ်ယောက်လုံးကပြောကြားခဲ့ပါတယ်ခင်ဗျ